မာနိုင်ငံမှာပြည်ခဲ့တဲ့20လနှစ်အတွင်းကိုဗစ် -19 ရောဂါကူးစက်သူ 5,189 ဦးဒီကနေ့တက်ခွဲအတည်ပြုချက်တွေ့ပါတယ်။တက်ခွဲစစ်ဆေးမှုပေါင်း 13,916 ခုမှာပိုးတွေ့သူ 5,000 ကျော်ရှိပြီးပိုးတွေ့ရခိုင်နှုန်းက 38.4% ဖြစ်ကြောင်းအာကစားနယ်ကျန်းမာရေးဝန်ကြီးဌာနကအခုည7နာရီမှထုတ်ပြန်တာပါ။24နာရီအတွင်းသေဆုံးသူက282ဦးထိဆန်းကျင်တွင်ရောက်ရှိခဲ့ပြီးအခုဆိုရင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူစုစုပေါင်းက 5,281 ယောက်ရှိပါတယ်။ဒါပေမဲ့လည်းလက်တွေ့မှာတရားဝင်ကိန်းဂဏန်းတွေထက်ကိုဗစ်ကူးစက်မှုရောသေဆုံးသူမှာအဆမတန်များပြားနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေရောသိလာသူတွေကပါခံမှန်းကြပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကိုဗစ်ပိုးသွေးသူအရေအတွက်ရောသေဆုံးသူအရေအတွက်ပါတနေ့ထက်တနေ့ဆန်းကျင်တွင်တိုးလာနေတာပါ။ယောဂါကုသခံရသူတွေအနေနဲ့ဆေးရုံတွေမှာဆေးကုသခွင့်ရဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရသလိုတည်ဆုံးသူတွေကိုမိသေချိုနိုင်ရေးအခက်အခဲတွေလည်းရှိနေပါတယ်။မိသေချိုဆက်ရှိတဲ့နေရာတွေမှာအလောင်းမေစုပုံနေတာအောက်ဆီဂျင်အလုံးလုံးမရနိုင်တာကြောင့်နေ့စဉ်နိုင်ပေါင်းများစွာကြတဲ့အထိအောက်ဆီဂျင်တန်းစီစောင့်ဆိုင်းနေကြသူတွေရဲ့ဓာတ်ပုံတွေလည်းသူ့ဘုတ်ကွင်ရတဲ့ပုံမှာပြန့်နှံ့နေပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ဘုတ်ချုပ်မူကြီးမြောင်လိုင်ကတော့မြန်မာနိုင်ငံမှာအောက်ဆီဂျင်အလုံးလောက်ရှိတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းဆေးရုံနဲ့ကိုဗစ်ကူးစက်ရေးစခန်းတွေမှာလည်းလူနာတွေနဲ့ပြည့်နေပြီးတော့ကူးစက်မှုပိုင်းမှာလည်းဆေးဝါးပစ္စည်းအခက်အခဲတွေဆေးဝါးအခက်အခဲတွေနဲ့ရင်ဆိုင်နေရသလိုအောက်ဆီဂျင်အခက်အခဲကြောင့်ရောဂါတွေအတော်များများမတည်တည်မဲ့တည်ဆုံလာတာလို့ကျန်းမာရေးပညာရှင်တွေနဲ့လူမှုကွန်ရက်အသင်းဖွဲ့တွေကဝေဖန်ပြောဆိုနေပါတယ်။ကျန်းမာရေးနဲ့အာဇာဝန်ကြီးဌာနကတော့လူတွေအပြစ်မထွက်ဖို့နှကောင်စည်းတွေတပ်ပြီးတော့တဦးနဲ့တဦးခတ်ခွာနေဖို့ရောဂါထိန်းချုပ်ရေးစီကံသတ်မှတ်ချက်တွေကိုလိုက်နာဖို့သတိပေးနှိုးဆော်ထားပါတယ်။